မင်္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဇူလိုင်လ28ရက်နေ့စနေနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမဝေမာထွန်းပါရှင်တထေးချောင်းဆက်စိုးရိမ်ရေမထက်ကြော့လွန်နေတာကြောင့်တန်ရွဲဒေတာကန်တွေအရေးပေါ်ပြောင်းရွှေ့ဖို့အေအေကသတိပေးလိုက်တဲ့သတင်းနဲ့အတူမျိုးဆက်နှမျိုးကဒေတာကန်တွေရေးပေးကြုံနေရတဲ့အကြောင်းသတင်းဆောင်မတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်ရှင်။ရခိုင်ပြည်နယ်တန်ရွဲမြို့နယ်ကတထေးချောင်းဆယ်စိုးရိမ်ရေမတ်အထက်ကိုကျော်လွန်နေလို့ဆယ်အနီးပတ်ဝန်းကျင်နဲ့ဆယ်ကြားရေးစီးစင်းနဲ့လမ်းကြောင်းတစ်လျှောက်ကရွာတွေဘေးလွတ်ရာနေရာတွေကိုအ мян ဆုံးပြောင်းရွှေ့နေကြဖို့အရခတ်တက်တော်အေအေကဒီနေ့သတိပေးလိုက်ပါတယ်။တထေးချောင်းဆယ်အောက်ဖက်မှာရွာပေါင်း12ရွာကျော်ရှိပါတယ်။အရေးပေါ်ရွှေ့ပြောင်းနိုင်အောင်ကူညီပေးမဲ့စေတနာဝန်ထမ်းတွေနဲ့ပူးပေါင်းကြဖို့ကိုလည်းအေအေကတိုက်တွန်းထားပါတယ်။တထေးချောင်းရေအားလျက်စစ်စီမံကိန်းအနီးမှာအေအေနဲ့စစ်ကောင်စီတပ်တို့ပြီးခဲ့တဲ့ဧပြီလကလေးကတိုက်ပွဲတွေပြင်းထန်ခဲ့ပြီးစီမံကိန်းမှာရှိတဲ့ဝန်ထမ်းတွေလည်းထွက်ပြေးနေကြပါတယ်ရှင်။မြန်မာနိုင်ငံအတွင်းသဘောထားကွဲလွဲမှုတွေကိုသွေးထွက်တန်ရုံဖြုတ်ခွဲတဲ့နီလန်သုံးဖြည့်ရှင်းတာတွေရပ်တန့်ပြီးတော့မတူညီတဲ့နီလန်နဲ့အဖြေရှာဖို့စစ်ကောင်စီကိုဩစတြေးလျနိုင်ငံသားဝင်ကြီးဖန်နီဝွန်ကတိုက်တွန်းလိုက်ပါတယ်။ဇူလိုင်လ28ရက်နေ့ဒီနေ့ကျင်းပတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံနိုင်ငံသားရေးဝင်ကြီးများအစည်းအဝေးမှာတိုက်တွန်းလိုက်တာပါမြန်မာနိုင်ငံအတွင်းပဋိပက္ခတွေပြင်းထန်လာပြီးအကြမ်းဖက်မှုတွေပိုကြီးထွားလာနေတယ်လို့သူကထောက်ပြပါတယ်လက်ရှိမြန်မာပြည်အခြေအနေဟာစစ်ကောင်စီအတွက်ကောမြန်မာပြည်သူတွေအတွက်ပါရေရှည်တည်တန်းစိမ်မံနီလန်းမဟုတ်တဲ့အကြောင်းစစ်ကောင်ဆောင်တွေကိုသတင်းစကားပါခြင်းတယ်လို့လည်းပြောခဲ့ပါတယ်မြန်မာပြည်မှာအကြက်အတဲတွေနဲ့ရင်ဆိုင်နေရပြီးတော့ပိုကောင်းအောင်ပြုပြင်ပြောင်းလဲဖို့လိုအပ်တယ်လို့သူကပြောခဲ့တဲ့အကြောင်း AFP သတင်းမှဖော်ပြထားပါတယ်ရှင်။မန္တလေးတိုင်းတပိတ်ချင်းမြို့နယ်ချောင်းကြီးရွာကိုအချိန်တစ်ပတ်ကျော်အတွင်းစစ်ကောင်စီတပ်ကလေကြောင်းကနေအကြိမ်90လောက်တိုက်ခိုက်ခဲ့တာအကြောင်းအရသား9ဦးထပ်မံတေဆုံးခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေကပြောပါတယ်။ဇူလိုင်လ18ရက်နေ့ကစလို့နှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ပြီးတော့စစ်ကောင်စီတပ်ကလေချောင်းကနေအကြိမ်ကြိမ်တိုက်ခိုက်ခဲ့တယ်လို့ရွာကန်တွေနဲ့မြို့နယ်အခြေစိုက်ဒေသကာကွယ်ရေးတပ်ဖွဲ့တစ်ခုဖြစ်တဲ့ဘိုလင်းယုံအဖွဲ့ကပြောပါတယ်ဒီနေ့အထိတပိတ်ချင်းမြို့နယ်မှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ဖုန်းလိုင်းတွေလည်းပြတ်တောက်နေပါတယ်ချောင်းကြီးရွာဟာအင်ဂျင်2000လောက်နဲ့ရက်ကွက်9ခုရှိတဲ့ရွာကြီးတစ်ရွာဖြစ်ပါတယ်တပိတ်ချင်းမြို့နယ်ထဲမှာ KIA, ABSDF, PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေဇူလိုင်လဇန်ပိုင်းကတည်းကတိုက်ပွဲတွေပြင်းထန်နေပါလိမ့်ရှင်။စကိုင်းတိုင်းမုံရွာမြို့နယ်အရှိတ်ဘတ်ချမ်းရွာတွေကိုစစ်ကောင်စီစစ်ကြောင်းကဇူလိုင်လ26ရက်နေ့မှာဝင်ရောက်စီးနှင်းပစ်ခတ်ခဲ့လို့အရသား2ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အင်အားတရာခံပါတဲ့စစ်ကြောင်းကအဲ့ဒီနေ့မနက်အစောပိုင်းမှာမုံရွာအရာတော်ကာလန်ဘေးစီတာလေးရွာအနီးမှာရှိတဲ့ပြည်သူ့လုံခြုံရေးပါလာဖတက်စခန်တစ်ခုကိုအရင်ဆုံးဝင်ရောက်စီးနှင်းခဲ့တာလို့ဆိုပါရတယ်။အဲ့ဒီနောက်မှာဒေသခံတွေထွက်ပြေးချိန်မှာတော့စစ်ကောင်စီတပ်ပစ်ခတ်မှုကြောင့်စီတာလေးရွာကအသက်35နှစ်အရွယ်အမျိုးသမီးတစ်ဦးနဲ့ထနောင်းဝင်းရွာကအသက်25နှစ်အရွယ်အမျိုးသားတက်ဦးသေဆုံးခဲ့ပြီးတော့နောက်ထပ်အမျိုးသမီးတစ်ယောက်ဒဏ်ရာရထားတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တစ်ယောက်ကပြောပါတယ်ရှင်စကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းကမြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပနိုင်မှုကြိုတင်ပြင်ဆင်နေတဲ့ကိစ္စကိုအိန္ဒိယမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်နဲ့ဇူလိုင်လ26ရက်နေ့ကဆွေးနွေးခဲ့တယ်လို့စကောင်းစီကထုတ်ပြန်ပါတယ်မြန်မာနိုင်ငံရဲ့အခြေအနေတွေနဲ့နှစ်နိုင်ငံနယ်စပ်တည်ငြိမ်ရေးဆိုင်ရာကိစ္စတွေကိုလည်းဆွေးနွေးခဲ့တယ်လို့ဆိုပါတယ်။စစ်ကောင်းဆောင်ကလာမယ့်2025ခုနှစ်မှာရွေးကောက်ပွဲလုပ်မယ်လို့ပြီးခဲ့တဲ့ဇွန်လကထုတ်ပြောပြီးတဲ့နောက်စစ်ကောင်စီရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲကြိုတင်ပြင်ဆင်ရေးကိစ္စတွေကိုအရှိန်မြင့်လှုပ်ဆောင်နေပါတယ်ရှင်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ရှင်။
အီယာရီမြောက်အောက်ပိုင်းကမြဝကျွန်းမော်ဒေတာအပါဝင်ပဲခူးတိုင်းမွန်ပြည်နယ်ကရင်ပြည်နယ်တွေကမြို့ဆက်နှမြို့မှာရေကြီးနေလို့ဒေတာခံတွေအခက်တွေ့နေရတဲ့အကြောင်းကိုရဲစစ်သူကတင်ပြပါမယ်ရှင်မြန်မာနိုင်ငံအောက်ပိုင်းတိုင်းနယ်ပြည်နယ်၄ခုမှာရှိတဲ့မြို့ပေါင်း၁၂မြို့မှာစိုးရိမ်မတ်ထက်ကျော်လွန်နေပြီးရေပေးကြုံတွေ့နေရတယ်လို့စစ်ကောင်စီရဲ့မိုးလေဝသနဲ့ဇလားပေတာညွှန်ကြားမှုဦ ာဟင်္ဒရာစလွန်ငတိုင်းချောင်းတာပေါင်းနဲ့မူဝေမြို့တွေမှာရေကြီးရှန်နေတာပါအဲ့ဒီဒေသတွေမှာစပားကင်းတွေရေဝင်နစ်မြုပ်တာစာတင်ချောင်းတွေပိတ်ထားရတာနဲ့ဒေသခံတွေရွှေ့ပြောင်းနေရပါတယ်ငတိုင်းချောင်းမြို့နယ်မှာတော့စပားကင်းတွေရေဝင်နစ်မြုပ်သွားတာကြောင့်တောင်သူတွေအတွက်ဆုံးရှုံးမှုများနိုင်တယ်လို့လုံခြုံရေးအမြင့်ဖော်လို့တဲ့ဒေသခံတူက RFA ကိုပြောပါတယ်
ဒီငတိုင်းချောင်းဒီတခွင်းကလေတွေကတော့အကုန်လုံးကတော့မြုပ်နေကြတာပဲလေပေါ်တဲ့နေရာဆိုတာကတော့မရှိသလောက်ပဲငတိုင်းချောင်းမြို့ရဲ့ပတ်ဝန်းကျင်ရွာလေးကရွာမှာအခုစပားဆိုင်တောင်သူတွေကဟုတ်တယ်အကုန်တော်တော်များများကိုမြုပ်တာပြောမယ်ဆိုရင်80ရာခိုင်နှုန်းလောက်မြုပ်တယ်လို့ပြောလို့ရတယ်စပားတွေမြုပ်တယ်ဆိုတော့တောင်သူတွေကဇေယိတ်တွေပိုးကုန်တာပေါ့အခုကအကုန်လုံးဇေယိတ်ဆုံးရှုံးတာပေါ့အခုစိုက်ထားတဲ့ဟာလေးကတော့
ပကူတန်းကပကူရွှေချင်တဲ့မထောက်မှုတွေမှာလည်းရည်ကြီးရေရှံနေပြီးအနေပိုင်းရက်ကွက်တွေနဲ့ညကန်းတလျှောက်ရွာတွေမှာရေနစ်မြုပ်နေပါတယ်။မွန်ပြည်နယ်မှာတော့ဘီးလင်းမြို့နယ်မှာရည်ကြီးနေပြီးရန်ကုန်မော်လမြိုင်ကားလမ်းရေကျော်နေတာကြောင့်လမ်းပန်းဆက်သွယ်ခက်ခဲနေကြပါတယ်။မိုးအဆက်မပြတ်ရွာနေပြီးလမ်းပေါ်ရေသုံးပေခန့်ကျော်နေတာကြောင့်ကားတွေတွာလာရခက်ခဲနေတယ်လို့ဘီးလင်းဒေသခံလူကပြောပါတယ်။
ကျွန်တော်တို့ကလမ်းပေါ်မှာဆိုရှင်မှတော့တုံးပြီလောက်တော့တက်သွားတယ်ပေါ့ရန်ကုန်မော်လမြိုင်ကားလမ်းမှာကျတော့လုံခဲ့တဲ့နှစ်ရက်လောက်ထိကားသွားလို့မရအောင်အခုတော့ရေနည်းနည်းကျသွားတော့ကားကြီးတွေဆန်းပြီးတော့တယ်ဆိုတော့ကုန်ကားကြီးတွေပေါ့ကုန်ကားကြီးတွေဆန်းဆန်းပြီးသွားတယ်ကြတယ်ပေါ့လောလောဆယ်ကျတော့လမ်းဆက်ဆိုပြီးပြတ်တောက်နေတယ်လို့ပြောတော့မှာကြိုက်ကောင်းနဲ့ဘီလင်းကြားမောက်လမ်းမပေါ်မှာရေတုံးလေးပြီလောက်ရှိနေတော့ကားလေးရဲ့ဘယ်မှာပြတ်လို့မရအောင်လေမိုးကအခုလက်ရှိပြတ်တာမိုးရွာနေတယ်နေမပွင့
်ဂိမ်းမီနယ်မှာတော့တန်လွင်မြစ်နဲ့တောင်ရင်မြစ်ရေကြီးနေတာကြောင့်ဖအံနဲ့မြောက်ရီမြို့နယ်တွေကဒေသခံတွေနဲ့တောင်ရင်မြစ်ဘေးကဒုက္ခသည်တွေရေဘေးကျုံနေရပါတယ်။မြောက်ရီမြို့ကဘုံကြီးကျောင်းတွေမှာကယ်ဆေးစခန်းတွေဖွင့်ထားပြီးအဲ့ဒီစခန်းတွေမှာရေဘေးသင့်ပြေသူ 3,000 နီးပါးရွှေ့ပြောင်းနေကြပါတယ်။သူတို့အတွက်ကျန်းမာရေးစောင့်ရှောက်မှုနဲ့စားနပ်ရိက္ခာလိုအပ်နေတယ်လို့ဦးကြီးကယ်ဆေးပေးနေသူတူကပြောပါတယ်။
ခုလက်ရှိတော့ရေမကျသေးဘူးဗျဒီအနေမဲမနေတဲ့လူတွေပဲလေကျွန်တော်တို့ကအတကြီးပိုင်းတွေရောကလေးတွေရောပေါ့နော်ထုံကြီးကျောင်းတွေမှာဖွင့်ထားတဲ့ဒီရေပြီးပြည်သေးစခန်းတွေမှာကျွန်တော်ရှင်းပြောင်းထားခဲ့ပြီဗျကျမရေဆောင်ချောင်းမှုကတော့ဟိုထင်သလောက်မရှိသေးဘူးဗျနောက်ပြီးတော့ကျွန်တော်တို့ဒီစားနပ်ရိက္ခာကလည်းဘယ်လိုလဲတော့မရှိသေးဘူးဗျတော့တခါကျလည်းအခုရှင်လေးကဟိုလူရဲ့ညာတဲ့ခါကျတော့လေဟိုတနက်စာတော့မှလူပေးဖို့ကဆက်ဆဲရှိတယ်လေ
ဇူလိုင်လစမ်းပိုင်းကစပြီးနိုင်ငံတော်ရေကြီးနေတာကြောင့်လူပေါင်းတောင်းတဲ့ချီရေဘေးဒုက္ခကြုံနေရပြီးတိနံဆိုင်ခင်းတွေရေနှမြုပ်တာနေအိမ်တွေရေထဲမျောပါပျက်စီးတာနဲ့လူသေဆုံးတဲ့အထိဖြစ်ခဲ့ပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့မြန်မာစစ်တပ်ဟာအရင်စစ်ကောင်းဆောင်ဟောင်းဦးတန်းရွှေနဲ့ဦးသိန်းစိန်တို့ကိုအနီးကပ်စောင့်ကြည့်ခိုင်းထားပြီးပြင်ပနဲ့ထိတွေ့ဆက်ဆံတာမလုံနိုင်အောင်ကန့်သတ်ထားတဲ့အကြောင်း Channel News Asia ကဖော်ပြတဲ့သတင်းကိုပြည်ပသတင်းမီဒီယာတွေကပြောတဲ့မြန်မာပြည်အစီအစဉ်ကနေကိုရဲကောင်မြင့်မှာတင်ပြပါမယ်ရှင
်မင်္ဂလာပါ RFA ပိတ်သက်များခင်ဗျာအခုပထမဆုံးလာအိုနိုင်ငံဗီယင်ကျင်းမြို့မှာပြုလုပ်နေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများညီလာခံမှာမြန်မာနိုင်ငံအရေးကိုအဓိကဒေတာတွင်ပြဿနာအနေနဲ့ဆွေးနွေးသွားဖို့ရှိနေတဲ့အချိန်မှာမြန်မာနိုင်ငံဘက်မှာအရေးကြီးတဲ့ကိစ္စနှစ်ခုဖြစ်သွားတဲ့အကြောင်း Channel News Asia သတင်းတောက်လျောင်ဝိုင်ကစ်ကဗီယန်ကျင်းမြို့ကနေတိုက်ရိုက်နှင်ဆက်ထားတဲ့သတင်းကိုတင်ပြပါမယ်။ဇူလိုင်လ25ရက်နေ့ကအာဆီယံနိုင်ငံသားရေးဝန်ကြီးများညီလာခံမှာဆွေးနွေးမှုတွေစတင်ပြီးနိုင်ပိုင်းလောက်ကြာမှပဲတရုတ်မြန်မာနယ်စပ်အနီးကကုန်သွယ်ရေးအတွက်အရေးပါတဲ့လာရှိုးမြို့ကိုကိုကန် MNDA တပ်ဖွဲ့တွေကသိမ်းပိုက်လိုက်ပြီးဆိုတဲ့သတင်းပေါ်ထွက်လာခဲ့ပါတယ်။
And this development is significant because if the claims were true, then this would mean that the Myanmar military's failure is the biggest since the independence of the country.
တရင်းရင်းမြစ်တွေအရဆိုရင် MNDA ဟာအဲ့ဒီမတိုင်ခင်တည်းကလာရှိုမျိုးကိုသိမ်းပိုက်ဖို့အတွက်ပြင်ဆင်နေတာဖြစ်ပြီးတရုတ်နိုင်ငံကတားထားတဲ့အတွက်ကြောင့်သာအဲ့ဒီစစ်စင်ရေးကိုရပ်ဆိုင်းထားခဲ့တာလို့ Channel New Asia သတင်းတော့ကဆိုပါတယ်။အခု MNDA ဘက်ကပြောသလိုမျိုးလာရှိုမျိုးကိုသိမ်းပိုက်နိုင်တာအမှန်ဆိုရင်တော့ ဒါဟာလွတ်လပ်ရေးရပြီးနောက်ပိုင်းမြန်မာစစ်တပ်အတွက်အကြီးမားဆုံးဆုံးရှုံးမှုဖြစ်လာမှာပါလို့ Channel News Asia သတင်းတောက်လျော်ဝိုင်းကစ်ကသုံးသပ်ထားပါတယ်ဒီသတင်းနဲ့မရှိမနှောင်းမှာပဲမြန်မာစစ်တပ်ဟာအရင်စစ်ကောင်းဆောင်ဟောင်းဦးတန်းရွှေနဲ့ဦးသိန်းစိန်တို့ကိုအနီးကပ်စောင့်ကြည့်ခိုင်းထားပြီးပြင်ပနဲ့ထိတွေ့ဆက်ဆံတာတွေမလုပ်နိုင်အောင်ကန့်သတ်ထားတဲ့အကြောင်းဒေတာရင်းသတင်းရင်းမြစ်တွေကိုကိုးကားပြီး Channel New Asia သတင်းတောက်ကပြောသွားပါတယ်အခုလိုစစ်ကောင်းဆောင်ဟောင်းတွေကိုကန့်သတ်လိုက်တာဟာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူ့ရဲ့ဩဇာအာဏာကိုထိခိုက်မှာစိုးရိမ်လို့ဖြစ်တယ်လို့သုံးသပ်ရတဲ့အကြောင်း Channel New Asia သတင်းတောက်ကပြောသွားပါတယ်မြန်မာစစ်ကောင်းဆောင်ဘက်ကအာဆီယံနဲ့ရထားတဲ့ဘုံသဘောတူညီချက်တွေကိုလိုက်နာပြီးပူးပေါင်းဆောင်ရွက်မှသာလျှင်အာဆီယံဟာမြန်မာနိုင်ငံကပြဿနာတွေကိုကူညီပြီးဖြေရှင်းပေးဖို့ဖြစ်နိုင်မှာဖြစ်တဲ့အကြောင်း Channel New Asia သတင်းမှာသုံးသပ်ထားတာကိုတင်ပြလိုက်ရပါတယ်။အခုဆက်လက်ပြီးစစ်ကောင်စီဟာအခုနှစ်ဗီယက်နမ်မှာလုပ်နေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများညီလာခံကိုတက်ရောက်ဖို့မြန်မာကိုယ်စားလှယ်အဖွဲ့စေလွတ်လိုက်တာနဲ့ပတ်သက်ပြီး NHK World သတင်းဌာနရဲ့သုံးသပ်ချက်ကိုတင်ပြပါမယ်။2022ခုနှစ်စစ်တကအာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီဟာအာဆီယံညီလာခံတွေကိုတက်ရောက်ဖို့အကြီးအကဲအရာရှိတွေဆင်လွတ်ခဲ့တာမရှိဘဲအခုနှစ်ဗီယက်နမ်စီဝေးကိုတော့နိုင်ငံသားရေးအမြင့်တမ်းအတွင်းဝန်ဦးအောင်ကျော်မိုးခေါင်းဆောင်တဲ့အဖွဲ့ကိုဆင်လွတ်ထားပါတယ်။ဒီအစည်းအဝေးမတိုင်ခင်ကြိုတင်ကျင်းပတဲ့အာဆီယံအကြီးအကဲအရာရှိများအစည်းအဝေးကိုစစ်ကောင်စီနိုင်ငံသားရေးဌာနညွှန်ကြားရေးမှူးချုပ်ဒေါက်ခင်တီရာအေးတက်ရောက်ခဲ့တာတွေ့ရပါတယ်။မြန်မာနိုင်ငံဟာပုံမှန်အာဆီယံအဖွဲ့ဝင်ပြန်ဖြစ်ဖို့ကြိုးပမ်းနေတဲ့အကြောင်းအာဆီယံနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်မှုကြိုးစားနေတဲ့အကြောင်း NHK နဲ့သတင်းအင်တာဗျူးမှာဒေါက်ခင်တီရာအေးကပြောတော့ပါတယ်စစ်ကောင်းဆောင်ဟာနိုင်ငံတကာရဲ့ဂျားဝင်စစ်ဆက်ညှိနှိုင်းမှုတွေကနေတဆင်အခြေအနေတင်းမာမှုတွေကိုရှော့ချဖို့ကြိုးစားလာတာဖြစ်နိုင်တယ်လို့လေ့လာသူတွေကသုံးသပ်တဲ့အကြောင်း NHK World ရဲ့သတင်းမှာဖော်ပြထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ
အခုနောက်ဆုံးအနေနဲ့နာဂဒေတာဘတ်မှာလမ်းတွေပြင်ပေးဖို့တောင်းဆိုလာတဲ့စာအပါအဝင်အနေနဲ့ရရက်က RFA ကိုပေးပို့တဲ့စာတွေကိုမတ်ဂျူလိုင်မျိုးတင်ပြထားပါရဲ့ရှင
်မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရဲ့ရှင်ဒီတစ်ပတ်အစီအစဉ်မှာရန်ကုန်ကပေးစာကိုအရင်ဆုံးတင်ပြကြပါမယ်ကျွန်တော်ကတော့ရန်ကုန်တိုင်းလှိုင်သာယာမြို့နယ်ငွေပြင်လယ်စက်မှုဆောင်တဲကအိတ်ချုပ်ဆက်ယုံတယုံကအလုပ်သမားတစ်ယောက်ပါအခုကာလမှာကုန်စည်နှုန်းတွေအဆမတန်တက်နေတာနဲ့အမျှအထည်ချုပ်အလုပ်သမားတွေတော်တော်လေးကိုအဆင်မပြေကြပါဘူးကျွန်တော်တို့အလုပ်သမားအများစုကလောက်ခလာစာတိုးပေးဖို့တောင်းဆိုပေမဲ့တတိကမတိုးပေးတဲ့အပြင်မလုံနိုင်ရင်တခါတည်းအလုပ်ထွက်လို့ပြောပါတယ်ကျမရေးချောင်းအလုံမစင်းနိုင်တဲ့ဝန်ထမ်းတချို့ကိုဆိုရင်လည်းအပြစ်ရှာပြီးတော့နစ်နာကြီးမပေးဘဲအလုပ်ထုတ်ပါတယ်ဒီအကြောင်းအလုတ်သမားအဖွဲ့အစည်းတွေသိအောင်တင်ပြပေးပါဆိုပြီးပြပို့လာတာပါရှင်အခုဆက်ပြီးတော့နာဂဒေတာဘက်ကဒေတာကန်တူရဲ့ဘေးစာကိုတင်ပြပါမယ်ကျွန်တော်ကတော့သခိုင်းတိုင်းနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာနန်းရုံမြို့နယ်ပန်ဆောင်မြို့တွင်ကျေးရွာတရွာကပါ RFA ရေကျွန်တော်တို့နယ်ဘက်မှာမိုးများပြီးတော့နမ်မလစ်ကျေးရွာနဲ့လောက်လိုင်ကျေးရွာကြားကလမ်းတွေပျက်စီးသွားတာလာနဲ့ချီပြီးတော့ကြာနေပါပြီဒီလမ်းတွေကိုအခုထိမပြင်နိုင်သေးတာကြောင့်ဒီပန်ဆောင်နဲ့နန်းရုံမြို့ကြားသွာလာနေကြတဲ့ပြည်သူတွေအရန်အခက်တွေ့နေကြပါတယ်။တယောက်တည်းသွားရင်လမ်းမှာမော်တော်ဆိုင်ကယ်တွန်းပေးကငွေကျပ်3000ခွဲ4000ပေးရပါတယ်။အသွားအပြန်ဆိုရင်သသိန်းနည်းနည်းရှိပါတယ်။အခုလိုမျိုးအဆအဆအရာရာကြက်တဲနေချိန်မှာခရီးသွားရသူတွေအရန်ခက်ခဲနေကြတာကြောင့်ဒီအကြောင်းသက်ဆိုင်ရာဒေသတာဝန်ရှိသူတွေသိရှိပြီးတော့အမြန်ဆုံးပြုပြင်ပေးစေချင်ပါတယ်ဆိုပြီးပေးပို့လာတာပါရှင်။အခုတခါအေယာဝတီတိုင်းကပေးစာကိုတင်ပြပါအောင်မယ်။ကျမကတော့ဓနုပြူမျိုးနဲ့အမှတ်၁ရက်ကွက်ကပါ RFA ရေအခုလက်ရှိဓနုပြူမျိုးရေပေးအတွက်ပေးတဲ့အထောက်အပံ့တွေကိုကျမတို့ပြည်သူတွေအပြည့်အဝမရပါဘူးရက်ကွက်လူကြီးနဲ့အပေါင်းအပါတွေပဲရကြယူကြပါတယ်တဲ့ရက်ကွက်အတွက်စီဝေးရင်အင်ဂျီ100ရှိရင်120လောက်အထက်ကိုတင်ပါတယ်ရရင်အုတ်ချုပ်ရည်မှုနဲ့အဖွဲကခွဲဝေယူတာပြန်ရောင်းစားတာမျိုးတွေရှိနေပါတယ်တဲ့ဒီအကြောင်းအများသိအောင်တင်ပြပေးပါဆိုပြီးပေးပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်။နောက်တစ်ပတ်မှာလည်း RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်
။ RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်။Radio Free Asia.